တမရော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြဋ္ဌာန်းချက်အတိုင်းသာလှုပ်ဆောင်လိုတယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာတရားမျှတရေးအတွက်တမရော်အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးအနာပြန်သိမ်းဖို့တက်မတော်မှာလုံးဝအစီအစဉ်မရှိကြောင်းလဲပြောဆိုလိုက်ပါတယ်။ဒီအကြောင်းကို VOA သတင်းတော်မတ်မီခါကသတင်းပေးပို့ထားတာပါ
။ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာဆင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ကခုလိုပြောကြားခဲ့တာပါ။ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်အနေနဲ့ဘယ်လိုသဘောထားရှိသလဲဆိုတာကိုသူကခုလိုပြောပြခဲ့ပါတယ်
။မတ်သက်ကိုဆောင်ရွက်ပတ်တဲ့ကျွန်တော်ကသဘောထားဒါကဒီပုံပုံတက်ပြီးရတာမဟုတ်ဘူးဆိုတော့ဒီလိုလာပြောချင်ပါတယ်။ငါကတိုက်ကြီးတောင်းရင်မဟုတ်ဘူး။တန်ရပြင်းနဲ့တန်ရရှိနေလို့ဖြစ်တာ။ဘုကောင်းပါတယ်ဒီလိုဒီမဲ့မြင်ပါတယ်။တရားတော်တော်ကကြီးလို့တော့တရားဖို့ခံပြီးတရားရည်ရည်ခံလို့သုံးချက်ကတော့တိုက်ကြီးရဲ့ဒီနေ့အချိန်ကြီးဒါကိုအများကြီးသာပြောတော့ဒါကောင်ကိုဒီပြီးလို့ရှိရင်တော့ဒီဘုရားတဲ့သုံးချက်ကတော့သူချီပြောင်းမယ်ဖြစ်လေကျွန်တော်ပြောခဲ့ပါတယ်။ဒါကြီးကပြည်သူ့နိုင်ငံတော်ဒုက္ခသိဆိုလို့ရှိလို့
တမရော်အနေနဲ့ရွေးကောက်ပွဲရလဒ်ပေါ်မှာကော်မရှင်ဆုံးဖြတ်ကိုလက်ခံမှာဖြစ်ကြောင်းရွေးကောက်ပွဲရလဒ်တစုံတရာအပေါ်မှာအာဏာပြန်သိမ်းမယ်ဆိုတဲ့အစီအစဉ်တမရော်မှာလုံးဝမရှိပါကြောင်းဒီပြင်တမရော်အနေနဲ့တက်လာတဲ့အစိုးရတိုင်းနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကပြောပါတယ
်။ကျွန်တော်တကယ်အကျိုးဆုံးပါတယ်။ပြောရရင်ကျွန်တော်အကျိုးဆုံးပါတယ်။ဒီဝက်ရှစ်မှာတော့ထောက်ဆောင်နေမယ်။ဒုနာရဲ့ဒီနေ့ဒုညဝက်ရှစ်ကိကျွန်တော်တကယ်အကျိုးဆုံးပါတယ်ကျွန်တော်ပြောလို့ပါတယ်။ဒီအရုပ်ကိုလည်းဆင်းရဲရှိတော့လည်းကျွန်တော်ပြောလို့ရတယ်။ကျွန်တော်ဖြစ်တဲ့ဖြစ်နေမှာ
လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးမြန်မာဆိုတဲ့စိတ်ဓာတ်နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လူတိုင်းလက်တွဲလှုပ်ဆောင်ပေးကြဖို့လိုအပ်ကြောင်းသူကခုလိုမှတ်ချက်ပေးပြောဆိုခဲ့ပါသေးတယ်
။ငြိမ်းချမ်းရေးပတ်သက်ပြီးကျွန်တော်တို့ကနိုင်ငံတကာကိုပြသတဲ့အတိုင်းပဲဖြစ်လို့ဘုံလုံးနိုင်ငံရေးအခြေအနေပြောင်းလဲစေချင်တာကတောင်းပါပါပြီးပါရှိတယ်ကျွန်တော်ရဲ့ပုဂ္ဂိုလ်ရေးစာပြောလို့ရှိရင်ပုဂ္ဂိုလ်ရေးနဲ့တိုင်းပြည်ကြီးရေးရေးရေးပြည့်ချက်ကိုတိုင်းပြည်စီးရီးရေးတွေတို့ချရတော့တိုင်းပြည်ကိုဘုလို့ပဲကျွန်တော်ဒုနာပေတက်မှုရစာနာလို့ဒီတိုင်းပါတိုင်းတာဒီတဲ့ကံကြက်တာလာပြီးကြတဲ့လူတိုင်းနဲ့တာလာလို့ဒီကိုလူဖြစ်ခဲ့တဲ့အခြေအနေမှာပေါ်လာတဲ့သံရရတွေနောက်ဆက်ဆွဲဖြစ်လာရတာဖြစ်ပါတယ်ကျွန်တော်တို့ကျိုးစားပြီးရှင်းရတယ်ဆိုတော့ဒီနေရာမှာရှိတယ်ဒီနေရာမှာရှိတယ
်ဘသူမဆိုကိုလိုချင်တဲ့အခွင့်အရေးပေါ်မှာညှိနှိုင်းယူနိုင်ကြအောင်တစ်ဖက်သက်အမြင်တွေနဲ့လှုပ်ဆောင်မှုတွေကြောင့်တိုင်းပြည်အနေနဲ့ရှေ့မတိုးနိုင်ပဲထင်တယ်လို့ခီးမပေါက်တာတွေရှိနေကြောင်းသူကပြောဆိုလိုက်ပါတယ်ဘာသာရေးကိုခုလုံးလုပ်ပြီးပြဿနာမဖန်တီးကြဖို့လဲသူကသတိပေးလိုက်ပါတယ်လက်ရှိမှာ30နေကြတဲ့တပိုင်းဆိုင်ရာအတုံးလုံးတက်မရောဆိုတဲ့ဇာတ်ရက်အပေါ်မှာသူကခုလိုရှင်းလင်းပြောကြားခဲ့ပါတယ်
နိုင်ငံတကာကတောင်းဆိုပြရရှိတယ်။ဒါကမှဒီတော့ကစင်တဲ့တက်မလို့ဆိုရှိတယ်။ဒါဒီချက်ကြောင့်တက်မလို့ရဲ့ဘုံကအတက်မလို့ပဲဖြစ်စီစီ။ဒီချက်တရားကြီးမှာမတက်ဆိုင်တဲ့အဖွဲ့အစည်းတွေကအတော်တော်များသုံးလို့ရတာရှိတယ်လို့ပဲ။ဒါကလည်းကျွန်တော်တို့တက်မလို့ရဲ့အတုံးနေတဲ့မှားရနေတာလေးဆိုပြီးအဲ့ဒါရိုးချက်ရှိချင်ပါလေရှိမှာကျွန်တော်တို့လည်းဒီရှိလို့ဒီလိုလိုမပြောဘူး။ဒါလေးရဲ့ပုံနိုင်ငံရဲ့ technique ကိုသိခါရတက်မလို့သိခါရအဲ့ဒီဒီကုန်းကံမှာလည်းတိုးစောတာဖြစ်နေတာ။အကောင်းဥပမာနဲ့စစ်တပ်ဆိုတဲ့သူတက်မလို့ဆိုတဲ့သူကိုထူးခြားတဲ့ဝိသုဒပြုခြင်းဆိုလို့ရှိရင်ကျွန်တော်တက်မလို့သုံးရပါမယ်။ဒီကိုယ့်ရဲ့ဒီမျိုးဖြစ်ပါလား။စစ်တပ်ဆိုတော့သူကနည်းနည်းလေးပြင်းထန်တဲ့သူကိုဖြစ်နေတယ်ကျေစားပါမယ်။
ဒီပြင်မကြိုက်သေးခင်ကတွားရောက်ခဲ့တဲ့အစ္စရေးနိုင်ငံခရီးစဉ်မှာနိုင်ငံရဲ့တပ်ပိုင်းဆိုင်ရာညှိနှိုင်းမှုတွေအပေါ်သူကအခုလိုပြောဆိုခဲ့ပါတယ်
။လူနိုင်ငံတွေကတော့တက်မလို့ကျွန်တော်တက်မလို့ပြောနေတော့ချက်ခံပြီးဖြေနေပါတယ်။သူတို့ရဲ့ပေါ်ဆောင်ရွက်ရတဲ့အဖွဲ့အစည်းကိုသူတို့လုပ်ပိုင်းနဲ့လုပ်နိုင်တဲ့အနေနဲ့ရှိပါတယ်။ကျွန်တော်တက်မလို့ပိုင်းဆိုင်တဲ့လက်ရှိပိုင်းတွေစစ်တယ်မပတ်သက်တဲ့တိကျရေးရှိပါတယ်။ဒါလေးလက်ရှိဒီစစ်တယ်ပေါ်ဆောင်ရွက်တဲ့
မကြခင်မှာကျင်းပတော့မယ့်2015ရွေးကောက်ပွဲမှာတက်မတော်ဘက်ကနေတင်ပြောင်းမဲ့ဒုတိယသမ္မတလောင်းနဲ့ပတ်သက်ပြီးမေးမြန်းမှုအပေါ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကလက်ရှိချိန်ထိဒုတိယသမ္မတလောင်းရွေးချယ်ထားမှုမရှိသေးဘူးလို့သူကပြောဆိုလိုက်ပါတယ်